ချင်းပြည်နယ်မင်းနက်မြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားပစ်ခတ်မှုတွေပြန်ဖြစ်နေပါတယ်။ဖမ်းဆီးခံထားတဲ့ဆန္ဒပြသူတွေပြန်လွတ်ပေးရင်ညှိနှိုင်းမှုပြတ်သွားပြီးတဲ့နောက်အခုလိုနှစ်ဖက်ပြန်ပြီးတော့တိုက်ခိုက်နေကြတာပါ။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ကာကွယ်ရေးတပ်တွေဘက်မှတေဆုံးနိုင်ရသူတွေလည်းရှိခဲ့ပါတယ်။ဒီကြောင့်ကတော့ VOA သတင်းနောက်နိုင်ကိုရင်ကသတင်းပေးပို့ထားပါရခင်ဗျာ။
ချင်းပြည်နယ်မင်းတပ်မြို့မှာစစ်တပ်ကဆက်လက်ဖမ်းဆီးထားတဲ့ဆန္ဒပြသူ၅ဦးပြန်လွှတ်ပေးရေးညှိနှိုင်းဆွေးနွေးနေတာသဘောတူညီမှုမရပဲပြတ်သွားခဲ့ပြီးနောက်မေလ၁၀ရက်နေ့ညပိုင်းကနေဒီကနေ့ထိစစ်တပ်နဲ့မင်းတပ်ဒေသခံကာကွယ်ရေးတပ်တွေကြားအပြန်အလှန်ပစ်ခတ်နေကြပါတယ်။မင်းတပ်မြို့နာကြောက်ထုမြို့ကနေစစ်တပ်ဘက်ကလက်နက်ကြီးစုနဲ့ပစ်ခတ်တိုက်ခိုက်နေတယ်လို့ဒေသခံကာကွယ်ရေးတပ်ခေါင်းဆောင်တို့ကပြောပါတယ်။
ကျွန်တော်တို့မင်းညာနေခါတဲ့ဘက်ပြင်ထန်ဖြစ်နေတယ်။ဒီကျွန်တော်တို့မင်းတပ်မြို့နဲ့ဆက်ရှိမှန်တော့အကွာမှာကြောက်ထုဆိုတဲ့မြို့အဲ့မှာတူတာလေးတက်ရှိတယ်အမြောက်တက်ရှိတယ်။ဒါတို့အခုကျွန်တော်တို့မင်းတပ်မြို့အမြောက်နဲ့မင်းနဲ့ချောပိုင်းရတဲ့ခုချင်းဒီဇက်တက်အမြောက်ကိုတောက်လျှောက်ပြင်နေပြီးတို့အချီချင်းနဲ့တက်ဖို့ကြိုးစားနေကျွန်တော်တို့ကမြို့နဲ့6မိုင်ခွာလောက်မှာတို့မတက်နိုင်အောင်ကျွန်တော်တို့တိုက်ခိုက်နေတယ်ကာကွယ်နေတယ်ပေါ့။တပ်ဖွဲ့တော့ပြင်ထန်နေတယ်ဖြစ်နေတယ်
ညနေ3နာရီအချိန်မှာသူပြောတာဖြစ်ပါတယ်စစ်တပ်ကကြောက်ထုမြို့မှာအင်အားဖြည့်တင်းပြီးမင်းသားကိုထိုးစစ်ဆင်ဖို့ကြိုးစားနေတာကိုကာကွယ်ရေးတပ်ဖွဲ့တွေကခုခံတိုက်ခိုက်နေတယ်လို့ဆိုပါတယ်ညတုန်းကလည်းမင်းသားမြို့တွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့မင်းသားမြို့ခံကပြောပါတယ
်မြို့ထဲမှာကြတော့ညပိုင်းရောမှာပိုင်းရောမှာတနေရာရဲ့မြစ်ကမ်းမှာတနေရာအလားပြည့်စည်ရည
်မနေ့ကနဲ့ဒီနေ့အပြန်အလှန်တိုက်ပွဲတွေတွင်မင်းသားပြည်သူကာကွယ်ရေးတပ်ဖွဲ့တယောက်သေဆုံးပြီး6ယောက်တန်ရာရရှိတယ်လို့လည်းပြောပါတယ်
ကျွန်တော်တို့ဘက်ကလူငယ်တွေ၆ယောက်လောက်တော့ဘုံဆံမှန်ပြီးမှတရားတော့တယောက်ကတော့ကျွန်တော်တို့ဒီဒီရဲ့ပေါ်ဘက်ကကြာဆုံးသွားတယ်ပေါ့နော်ကျွန်တော်ဘက်ကဒီကားမိုင်းကြောင့်သူတို့ကြာဆုံးတဲ့ဖြစ်သားရှိတယ်ကျွန်တော်တို့ဟိုပြစ်တာတွေနဲ့ထိခိုက်တာတွေရှိတယ်ဒါပေမဲ့ကျွန်တော်ကအတူမရောနိုင်ဘူးပေါ့နော
်မင်းသားမျိုးမှာတတ်ဆွဲထားတဲ့အမှတ်104တိုက်ရင်ပြင်ကြောက်သူဘက်ကလာတဲ့စစ်ကူမတူဘီဘက်ကလာတဲ့စစ်ကူတွေနဲ့တိုက်ခတ်မဲ့ပုံရတဲ့အတွက်ခုခံတွားရမယ်လို့ကာကွယ်ရေးတပ်ကောင်းဆောင်သူကပြောပါတယ
်တော့တော့ကျေးဇူးကျွန်တော်ဒီအောင်တက်မလာအောင်ထိန်းချုပ်ထားတယ်အနောက်ဖက်စီးနေမှာလည်းကျွန်တော်တို့မိုင်းပြဝင်းတဲ့ဒီကနေကား6စီးရခုလာနေတာလေဆိုတော့ကျွန်တော်တို့ကနှစ်ဖက်ကျက်ပြီးမှတိုက်ခိုက်နေတဲ့နေရာကိုရှိတယ
်မင်းသားမျိုးနီးဝန်းကျင်ရှိရွာတွေကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလည်းမင်းသားမျိုးပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ပူးပေါင်းအားဖြည့်ထားတယ်လို့သူကဆိုပါတယ်မင်းသားမျိုးမှာတော့စက်ကြီးပိုင်းတွေအမျိုးသမီးကလေးတွေငယ်တွေအလုံးကြီးပါမနေ့ကတည်းကနေရက်ကနေတင်းချောင်သွားခဲ့ကြပါတယ်မင်းသားမျိုးပဲပြစ်ကတ်တိုက်ခိုက်မှုအခြေအနေကိုသိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးမင်းသားမှာဧပြီလ24ရက်နေ့ကဇန္နပြသူတို့ကိုစစ်တပ်ကဖမ်းဆီးခဲ့တာကြောင့်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအပြန်အလှန်ပြစ်ကတ်မှုတွေစတင်ခဲ့တာပါဧပြီလ29ရက်နေ့မှာတော့နှစ်ဖက်ကြားညှိနှိုင်းမှုတွေဆက်လုပ်ခဲ့တဲ့အတွက်ပြစ်ကတ်တိုက်ခိုက်မှုတွေရပ်ခဲ့ပါတယ်ဒါပေမဲ့မင်းသားကာကွယ်ရေးတပ်ဖွဲ့တွေဘက်ကတောင်းဆိုနေတဲ့လူ9ယောက်ကိုစစ်တပ်ကပြန်လွှတ်မပေးတဲ့အတွက်မေလ12ရက်နေ့မွန်လွယ်ပိုင်းကစပြီးနှစ်ဖက်တဘောတူညီထားတဲ့အပြစ်ရစမှုပြက်ပြဲသွားခဲ့ပြီးညပိုင်းမှာတိုက်ခိုက်မှုတွေပြန်လည်ဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ